ကရေ2012ခုနှစ်နိုဝင်ဘာလ24ရက်နေ့ဂျာတာပဒိနေမှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်လပွန်ဒီမြို့ဘုရားဘာသာမြန်မာကျောင်းတိုင်းမှာကျင်းပပြုလုပ်အပ်တဲ့ဘုရားဘာသာမြန်မာကျောင်းတကြီးရဲ့ဥသိပရဏနာယကဆရာတော်ဘုရားကြီးများမှုထား၍ကျင်းပပြုလုပ်အပ်တဲ့မောဂဝိပဿနာဒေတာတရားစခန်းပေါ်မှာကနေ့အလုပ်ပေးတရားများဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်အခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြမစေတုံကျောင်းတော်မှာသတင်းတော်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတိမဉ္ဇဏသကရာဂามိမဉ္ဇဏနာဂามိမဉ္ဇဏအရဟတမဉ္ဇဏများအတိအတိရရှိသွားကြတယ်လို့ယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတိမဉ္ဇဏများယနေ့ညပါစေသကရာဂามိမဉ္ဇဏများယနေ့ညပါစေအနာဂါမိမဉ္ဇဏ်များရနိုင်ကြပါစေအရဟတမဉ္ဇဏ်များရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများယဓမ္မသမီးအစီအစဉ်ကိုစတင်မှာဖြစ်ပါတယ်အာလုံသောယောဂီအပေါင်းတော်ကောင်းတို့မြတ်စွာဘုရားသာသနာတော်မှာမြတ်စွာဘုရားသာသနာတော်ကိုယုံကြည်ကိုးကွယ်စိတ်ကြကြတဲ့ဘုရားဘာသာဝင်တော်စဉ်ပုဂ္ဂိုလ်များအနေဖြင့်မိမိတို့လုပ်ရမယ့်လုပ်ငန်းစဉ်ဟာအကျဉ်းများအဖြစ်ပြောရင်တော့၃မျိုးပေါ့ဒါနရဲ့သီလရဲ့ဘာဝနာရဲ့၃မျိုးအဲ့ဒီ၃မျိုးထဲမှာတစ်ခုသတိလေးထားကြဖို့ကဒါနကုသိုလ်ဆိုတဲ့အလုပ်ဟာဖျားမပွင့်ခင်တောင်းကြရကလောကထဲမှာရှိနေကြတဲ့လူအလုံးကအလှူပေးတဲ့အလုပ်ဟာကောင်းတယ်လို့သတ်မှတ်ထားတယ်။အဲ့ဒီလောက်ကိုလုပ်ရင်ကောင်းကျိုးရတယ်လို့ယုံကြည်ကြတယ်။အဲဒါကြောင့်အဲ့ဒီလောက်ကိုသဘောပေါက်တဲ့ပုံစံတွေကပြည့်လို့ကြတယ်ဖျားပွင့်တဲ့အချိန်မှလည်းပြည့်လို့တယ်လို့ဖျားမပွင့်တဲ့အချိန်မှလည်းပြည့်လို့တယ်ဖျားသာသနာထုံးကားတဲ့နေရာမှလည်းပြည့်လို့တယ်လို့ဖျားသာသနာမထုံးကားတဲ့နေရာမှလည်းပဲပြည့်လို့ကြတယ်ဒါကြောင့်ဒါနကုသိုလ်ဆိုတဲ့အလုပ်ဟာကောင်းတဲ့အလုပ်မှန်တယ်ဒါပေမဲ့ဘောဓဘာသာဖြစ်မှပြည့်လို့ခွင့်ရတဲ့အလုပ်မဟုတ်ဘူးသာသနာတော်နဲ့တွေ့မှပြုလုပ်ခွင့်ရတဲ့အလို့မဟုတ်သည့်အတွက်သာသနာတော်ရဲ့အနှစ်သာရလို့မပြောနိုင်ပါဘူး။ထိုနည်းလေးသာပါပဲ။သီလကုသိုလ်ဆိုတဲ့အလို့ဟာလည်းပဲ။သာသနာတော်တွေ့မှလည်းသီလဆောက်တည်တဲ့ပုဂ္ဂိုလ်တွေရှိတယ်။သာသနာပကာလမှလည်းပဲသီလဆောက်တည်တဲ့ပုဂ္ဂိုလ်တွေရှိတယ်။ဘောဓဘာသာထဲမှလည်းရှိတယ်။ဘောဓဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေထဲမှလည်းပဲ။ကိုယ်ချင်းသီလကိုတံမိုးထပြီးတော့သီလဆောက်တည်နေတဲ့ပုဂ္ဂိုလ်တွေတွေ့ရတယ်။အဲဒါကြောင့်သီလကုသိုလ်ဟာလည်းပဲသာသနာတော်နဲ့တွေ့မှလောက်ခွင့်ရတဲ့ကုသိုလ်မောသည့်အတွက်သာသနာတော်ရဲ့အနှစ်သာရလို့ပြောလို့မရပါဘူး။တမာတိကုသိုလ်တည်ပင်လည်းသာသနာ့ဘကာလမှာအိန္ဒိယမှာယောဂီသရောသင်တွေကျင့်ကြံချက်ကိုအထောက်ပြီးတော့ဇန်နီယမြမပြည်ရောက်အဲ့ဒီလိုရောက်နေတဲ့စွမ်းရည်တွေသူတို့မှရှိကြတယ်သာသနာတွင်မှသာရှိတာမဟုတ်ဘူးသာသနာပမှလည်းရှိတယ်ယနေ့ခေတ်မှလည်းရှိနေကြတာပဲယနေ့ခေတ်မှလည်းအိန္ဒိယယောဂီကြီးတွေဆိုရင်တမာတိအလုပ်တွေကြိုးကြိုးစားစားကျင့်ကြံချက်ကိုအထောက်နေကြတာအတော့ကိုချီးကျူးစရာကောင်းပါဒါပေမဲ့ဒီအလုပ်ဒီသာသနာတွင်မှသာပေါ်တဲ့အလုပ်မဟုတ်ဘူးသာသနာပမှလည်းပဲပေါ်တဲ့အလုပ်လုပ်ခွင့်ရတဲ့အလုပ်ဒါကြောင့်မလို့သူလည်းပဲသာသနာတော်ရဲ့နှစ်သာရအလုပ်လို့ပြောလို့မရသေးပါဘူး တနည်းအားဖြင့်ပြောမယ်ဆိုရင်ဒါနသီလသမထကုသိုလ်များသည်နိဗ္ဗာန်ကိုတိုက်ရိုက်ရောက်စေနိုင်တဲ့အလို့လို့ပြောလို့မရပါဘူးအထောက်အပံ့တော့ဖြစ်စေပါတယ်တိုက်ရိုက်တော့မရောက်စေပါဘူးတိုက်ရိုက်ရောက်စေနိုင်တယ်ဆိုရင်ဘုရားမပွင့်တဲ့သာသနာပတ်ကာလမှာလည်းပဲဒါနသီလသမထအလို့ရှိနေတာဖြစ်တဲ့အတွက်အဲ့ဒီပုံစံတွေနိဗ္ဗာန်ရောက်ကြမှာပေါ့ဒါပေမဲ့မရောက်ပါဘူးတကယ်တမ်းကျတော့မရောက်ပါဘူးဘာဖြစ်လို့မရောက်တယ်လဲဒီလုံးနဲ့နိဗ္ဗာန်မရောက်ဘူးမရောက်နိုင်လို့ပါပဲဒါနနဲ့နိဗ္ဗာန်မရောက်နိုင်လို့သာသနာ့ဘပုဂ္ဂိုလ်တွေနိဗ္ဗာန်မရောက်တာပေါ့သီလနဲ့နိဗ္ဗာန်မရောက်နိုင်လို့သာသနာ့ဘပုဂ္ဂိုလ်တွေနိဗ္ဗာန်မရောက်ကြတာပေါ့သမထနဲ့နိဗ္ဗာန်မရောက်နိုင်လို့သာသနာ့ဘပုဂ္ဂိုလ်တွေနိဗ္ဗာန်မရောက်ကြတာပေါ့ဒါဖြင့်နိဗ္ဗာန်ရောက်စေနိုင်တဲ့အလို့တည်းဝိပဿနာအလုံးတစ်မျိုးပဲရှိတယ်လို့ဒီလိုမှတ်လိုက်ပါအဲဒီဝိပဿနာအလုံးဒီသာသနာ့ဘကာလမှာမပေါ်ဘူးသာသနာရင်းကာလကြမှာပေါ်တာမြတ်စွာဘုရားဟောမှသိခွင့်ရတဲ့အလုံးမြတ်စွာဘုရားကပြောပြမှအဲဒီသဘောကိုနားလည်တဲ့အလုံးဒါကြောင့်မို့လို့သာသနာတော်ရဲ့အနိတာရတတိယပြေဘောဓဘာသာရဲ့ကိုယ်ပိုင်တရားမြတ်စွာဘုရားရဲ့ကိုယ်ပိုင်တရားမြတ်စွာဘုရားကိုယ်တိုင်ထုတ်ဖော်ပြောမှသိခွင့်ရတဲ့တရားမြတ်စွာဘုရားရဲ့ကိုယ်ပိုင်တရားအဲဒါကြောင့်ဘာဝနာအလုပ်ဝိပဿနာအလုပ်ဟာနိဗ္ဗာန်ရောက်ကြအောင်လို့သာသနာ့ဘကာလမှာနိဗ္ဗာန်ရောက်တဲ့ပုဂ္ဂိုလ်မရှိဘူးသာသနာတွင်ကာလမှာပဲရှိတယ်ရှိတော့ဘယ်ကုသိုလ်နဲ့သာသနာနိဗ္ဗာန်ရောက်သွားကြတယ်လဲဟောဒီဝိပဿနာအလုပ်နဲ့ပဲနိဗ္ဗာန်ရောက်သွားကြတာအဲဒါကြောင့်ဝိပဿနာအလုပ်ဟာသာသနာတော်ရဲ့အနှစ်သာရဖြစ်တဲ့တရားဗုဒ္ဓဘာသာဝင်ပုဂ္ဂိုလ်တိုင်းလုံးသိလုံးထိုက်တဲ့တရားမလုံးမသိလုံးသိလုံးထိုက်တဲ့တရားလို့အဲဒီလိုမှတ်ပေါ့ဟုတ်ပြီဒါဖြင့်နိဗ္ဗာန်ရောက်တဲ့အလုပ်ကိုလုပ်တော့နိဗ္ဗာန်ဆိုတာဘယ်လိုသဘောရှိတော့နိဗ္ဗာန်ဆိုတာကမြေကြီးပြားကြီးလည်းမဟုတ်ဘူးအကောင်ထည်ကြီးလည်းမဟုတ်ဘူးဘယ်နေရာမှာရှိတယ်လို့လည်းညှို့ထိုးပြလို့မရဘူးနိဗ္ဗာန်ဆိုတဲ့စကားလုံးဟာမြန်မာလိုလွယ်လွယ်ပြန်ရင်တော့တဏှာချုပ်သွားတာနိဗ္ဗာန်ပဲတဏှာကင်းသွားတာနိဗ္ဗာန်ပဲတဏှာကင်းတဲ့အတွက်ဘာတွေနောက်ဆက်တဲ့ဘာတွေကင်းသွားတယ်လဲဒုက္ခတွေကင်းသွားတယ်ငြိမ်းချမ်းမှုတွေရသွားတယ်တိုက်ရအဓိပ္ပာယ်ကတဏှာချုပ်တာနိဗ္ဗာန်နောက်ဆက်တဲ့အဓိပ္ပာယ်ကဒုက္ခချုပ်တယ်ငြိမ်းချမ်းမှုရတယ်အဲ့ဒါနိဗ္ဗာန်ဒါကြောင့်မို့လို့နိဗ္ဗာန်ဒီဘယ်နေရာမှာရှိတယ်လဲလို့မမေးပါနဲ့ကိုယ်စိတ်ထဲမှာကိလေသာတွေချုပ်ဒုက္ခတွေချုပ်ငြိမ်းချမ်းမှုရအဲ့ဒါဆိုကိုယ်စိတ်ထဲမှာနိဗ္ဗာန်ရဲ့သဘာဝကိုခံစားနေရတာပဲအဲ့ဒါနိဗ္ဗာန်ဆိုတာခံစားငြိမ်းချမ်းမှုကိုခံစားနေရတယ်ငြိမ်းချမ်းမှုကိုခံစားနေရတယ်ခံစားတာကဝေဒနာငြိမ်းချမ်းမှုကအာယုံနိဗ္ဗာန်ဆိုတဲ့အာယုံကိုတော့အခုခန္ဓာရှိနေတော့မှဝေဒနာနဲ့ခံစားတယ်ခန္ဓာမရှိတဲ့အချိန်ကျတော့ခံစားစရာဝေဒနာလည်းမရှိတော့ဘူးအဲ့ဒါကြတော့အငြိမ်းတတ်တဲ့နေတဲ့သဘောဖြစ်သွားတာပေါ့ဝေဒနာနဲ့ခံစားတယ်ဆိုပေမဲ့တကယ်တမ်းဒါကစကားဖြစ်ပြောလိုက်တာပါပဲတကယ်တမ်းကျတော့ဝေဒနာနဲ့ခံစားတယ်ဆိုတာတည်းဉာဏ်နဲ့သိလိုက်တာဉာဏ်နဲ့သိလိုက်တာတော်တော်အဲ့ဒီဉာဏ်နဲ့မှဝေဒနာနဲ့ရှင်နေတာမို့လို့ဝေဒနာလို့ထုတ်ပြောလိုက်တာတကယ်တမ်းကျတော့လောကအာယုံတွေကိုခံစားတဲ့သဘောမျိုးခံစားတာမဟုတ်ပါဘူးအငြိမ့်တက်ကလေးကိုသိလိုက်တာအငြိမ့်တက်ကလေးကိုသိလိုက်တာအငြိမ့်တက်ကလေးကိုအာယုံပြုတ်ပြီးတော့နေလိုက်တာအဲ့ဒါနိဗ္ဗာန်ကနှစ်မျိုးရှိတာပေါ့လေခန္ဓာရှိတုန်းရတဲ့နိဗ္ဗာန်နဲ့ခန္ဓာမရှိတဲ့အချိန်မှာဖြစ်တဲ့နိဗ္ဗာန်ခန္ဓာရှိတုန်းမှာဖြစ်တဲ့နိဗ္ဗာန်ကနိဗ္ဗာန်ကိုအာယုံပြုနိုင်တဲ့ခန္ဓာရှိနေသေးတယ်အခုသိတယ်သိတယ်ဆိုတာလည်းခန္ဓာပဲဉာဏ်ဉာဏ်ဆိုတာလည်းခန္ဓာပဲဝေဒနာဝေဒနာဆိုတာလည်းခန္ဓာပဲစိတ်ဆိုတာလည်းခန္ဓာပဲအဲ့ဒီစိတ်တွေအဲ့ဒီဝေဒနာတွေအဲ့ဒီဉာဏ်တွေရှိနေတဲ့အချိန်မှာနိဗ္ဗာန်ရဲ့သဘောလေးကိုသိနေတယ်အဲ့ဒါခန္ဓာရှိတော့မှ နိဗ္ဗာန်ကိုသိနေတဲ့သဘောဒါကိုပဲခန္ဓာရှိတော့ရတဲ့နိဗ္ဗာန်လို့ဒီလိုပြောလိုက်တာတကယ်တမ်းကျတော့ခန္ဓာနဲ့သိတာဉာဏ်နဲ့သိတာဘာကိုသိငြိမ်းချမ်းမှုကိုသိပရိနိဗ္ဗာန်ဆံသွားလို့ယန္တာဖြစ်ပြီးပရိနိဗ္ဗာန်ဆံသွားတဲ့နောက်ခန္ဓာမရှိတော့အဲ့ဒီခန္ဓာမရှိတဲ့အချိန်ကျတော့နိဗ္ဗာန်ကိုဘာနဲ့သိမလဲသိစရာခန္ဓာကိုမရှိတော့နိဗ္ဗာန်ကိုဘာနဲ့ခံစားမလဲခံစားစရာခန္ဓာကိုမရှိတော့ဒါဖြင့်ဘာနဲ့နေလဲအငိမ့်တက်လေးနဲ့အဲ့ဒီအငိမ့်တက်လေးနဲ့နေတယ်ဆိုပေမဲ့နေတယ်လို့ပြောရင်ဒါမဟုတ်သေးဘူးပေါ့နော်ဘာဖြစ်လို့တော့နေတယ်ဆိုတော့နေတဲ့ပုံကတရားရှိတဲ့အတိပဲရောက်နေတာကိုပုံကလည်းမရှိဘူးတတ္တဝါလည်းမရှိဘူးခန္ဓာလည်းမရှိဘူးဘာပဲရှိလဲအငိမ့်တက်ပဲရှိဘူးအဲ့ဒီအငိမ့်တက်ကဘယ်လိုသဘောပါတော့ဘုရားနဲ့မိလေးထွန်တာလေမိလေးငြိမ့်သွားတယ်အဲ့ဒီမိဘယ်ရောက်သွားတယ်လဲဘယ်မှာရှိတယ်လဲလို့ပြောလို့မရတယ်လို့ဖြောင်းတယ်လေထွန်တာတော့ငါဖြောင်းတဲ့ထိမှမိလေးရှိနေတယ်အဲ့ဒီမိလေးမှောက်သွားမှောက်လိုက်တော့ငြိမ့်သွားတယ်ငြိမ့်သွားတယ်အဲ့ဒီမိလေးဘယ်ရောက်သွားတယ်လဲဘယ်ရောက်သွားတယ်လို့လည်းပြောလို့မရဘယ်နေရာမှာရှိတယ်လဲဘယ်နေရာမှာရှိတယ်လို့လည်းပြောလို့မရဘူးဒါပေမဲ့ငြိမ့်သွားတော့အမှန်ပဲအဲ့ဒီလိုပဲလို့လည်းအခုလည်းပဲခန္ဓာငြိမ့်သွားတော့အမှန်ပါပဲဘယ်နေရာမှာရှိတယ်လို့လည်းပြောလို့မရဘူးပြောက်သွားတယ်လို့လည်းပြောလို့မရဘူးတော်တော်ငြိမ့်သွားတယ်အဲ့ဒီငြိမ့်တာကိုခံစားခြင်းပါတယ်ဆိုရင်ခံစားခြင်းတာသည်ဝေဒနာပဲတဏှာပဲဝေဒနာတို့တဏှာတို့ရှိနေပါသေးတယ်ဆိုရင်လည်းပဲဒုက္ခသစ္စာကရှိနေတယ်အဲ့တော့ခံစားတတ်တဲ့ဝေဒနာသည်ဒုက္ခသစ္စာတာယတမနေတဲ့တဏှာသည်ဒုက္ခသစ္စာသိတဲ့ဉာဏ်ကလည်းပဲဖြစ်ပြမကင်းလို့ဒုက္ခသစ္စာအဲ့ဒါကြောင့်မလို့နိဗ္ဗာန်မှာဒုက္ခသစ္စာကိုလုံးဝမရှိတဲ့အငြိမ့်တက်။ဒါကြောင့်ခံစားတတ်တဲ့ဝေဒနာလည်းမရှိဘူး။သိတတ်တဲ့ဉာဏ်လည်းမရှိဘူး။ခန္ဓာလည်းမရှိဘူး။ဒါကြောင့်နိဗ္ဗာန်မှာသွားနေတဲ့လူကိုပြောလို့မရတော့ပါဘူးတဲ့။ကောင်းပြီဒါဖြင့်အဲ့ဒီသဘောလေးတွင်နိဗ္ဗာန်လို့ပဲအကြံဉာဏ်မှတ်လိုက်ပါတော့။အဲ့ဒီနိဗ္ဗာန်ရဖို့ရန်အတွက်ကဗုဒ္ဓဘာသာတို့ရဲ့ပန်းတိုင်ပဲ။ဗုဒ္ဓဘာသာတို့ရဲ့ပန်းတိုင်ပဲ။နိဗ္ဗာန်ကိုမလိုချင်သေးဘူးဆိုရင်ဒီပန်းတိုင်ကိုမရောက်ချင်သေးဘူးဆိုတဲ့အဓိပ္ပာယ်ရောက်တာပေါ့နိဗ္ဗာန်ကိုလိုချင်ခြင်းမလိုချင်ခြင်းဟာဘာမှပြပြောစရာတော့မလိုပါဘူးဒါတော့ပုဂ္ဂိုလ်ရဲ့သဘောပါပဲနိဗ္ဗာန်ကိုလိုချင်တဲ့ပုဂ္ဂိုလ်လည်းရှိတယ်လို့မလိုချင်တဲ့ပုဂ္ဂိုလ်လည်းရှိနိုင်တာပဲလိုချင်ခြင်းမလိုချင်ခြင်းသည်သူရဲ့သဘောအားလျော်စွာဖြစ်တာမို့လို့ဘာမှအပြည့်ပြောစရာမလိုပါဘူးသို့တော့တခုအနေနဲ့တွေ့ရဖို့ကအခုမလိုချင်သေးပေမဲ့တခြင်းကြရင်လိုချင်တဲ့စိတ်ကတော့ပေါ်လာမှာပဲအဲ့ဒီတော့နိဗ္ဗာန်လိုချင်တဲ့စိတ်ပေါ်လာတော့မှစပြီးတော့ကြိုးစားမယ်ဆိုရင်အများကြီးနောက်ကျသွားတယ်အခုကတည်းကကြိုတင်ပြီးတော့လုံးသိလှုပ်တတ်တဲ့လောကကြီးပြင်ဆင်ထားမယ်ဆိုရင်လိုချင်တဲ့ချိန်ကျတော့လိုတဲ့ကူရတာပေါ့အခုလိုချင်လဲအခုရနေတာပဲအခုမလိုချင်သေးလည်းပဲမရနိုင်သေးဘူးဒါပေမဲ့နေတော့နေသွားတာပဲအဲ့တော့နိဗ္ဗာန်အတွက်ကြိုတင်ပြင်ဆင်တဲ့အလုပ်ဆိုတာကဝိပဿနာအလုပ်ပဲဝိပဿနာကိုဘယ်သက်ဘယ်ရွယ်ချာမှလုပ်မယ်လို့ဒီလိုတွဲလို့မရဘူးအသက်ကြီးမှလုပ်မလားအသက်ကြီးမှလုပ်မယ်ဆိုတော့အသက်အဲ့အသက်မကြီးခင်သိသွားပဲနဲ့လို့ဒါလည်းရှိသေးတာပေါ့အဲ့တော့အသက်ငယ်တုန်းကလည်းနိဗ္ဗာန်ဆိုတာလုံးသိမ့်လုံးတဲ့တာပဲအရွယ်သုံးပါဘယ်ရွယ်ပဲမဆိုနိဗ္ဗာန်ရောက်ကြအောင်လုပ်ဆိုတာလုံးသိမ့်တာပဲနိဗ္ဗာန်လက်တွေ့အဲ့ဒီလိုလုံးယုံနေနေချင်းညာချင်းနိဗ္ဗာန်ရောက်မလားဒါတော့ရောက်ချင်မှရောက်မှာပေါ့သူရဲ့စံချင်းစံညုံမိသေးရင်နိဗ္ဗာန်ပဲရောက်မလဲစံချင်းစံညုံမိမှနိဗ္ဗာန်ရောက်မှာပေါ့မရောက်သေးပေမဲ့လည်းကိုယ်တန်တာမှာအခြေခံလေးတွေရှိထားမယ်အခြေခံကိုပါရမီလို့ခေါ်တာပေါ့ပါရမီအဲ့ဒီပါရမီလေးတွေများများကြီးစုဆောင်ထားမယ်ဆိုရင်ကိုလိုချင်တဲ့အချိန်ကျတော့လောကကိုရနိုင်သွားတာပေါ့အဲ့ဒါကြောင့်မလို့နိဗ္ဗာန်ရနိုင်ရင်လည်းရမရနိုင်ရင်လည်းပါရမီဖြစ်တယ်ဒီလိုပဲခံယူချက်အနေနဲ့ထားရမှာပဲအဲ့ဒီနည်းအားဖြင့်နောက်တစ်မျိုးပြောလိုက်ပါမယ်နိဗ္ဗာန်ရောက်ကြောင်းအကျင့်ဆိုတာဘာလို့တာတော့အသိကလေးတွေသိအောင်ကြိုးစားနေတာနိဗ္ဗာန်အကြောင်းအကျင့်ဆိုတာကမဂ်ကိအကျင့်မဂ်ကိအကျင့်ဆိုတာတမ္မာဒိဋ္ဌိဥစီတဲ့အလုပ်တမ္မာဒိဋ္ဌိဥစီတဲ့အလုပ် တမ္မာတိရိသရာကဉာဏ်ကိုပြောတာဉာဏ်အမှန်မြင်တဲ့ဉာဏ်ကိုပြောတာအမှန်သိတဲ့ဉာဏ်ကိုပြောတာအဲဒါကနိဗ္ဗာန်ကိုသာထားနိဗ္ဗာန်ကိုသာထားနိဗ္ဗာန်ကိုနိဗ္ဗာန်ရောက်တာမရောက်တာသာထားအဲဒီဉာဏ်လေးရှိတယ်ရင်ကိုယ်တို့အချင်းချင်းမဖြစ်ပါဘူးအဲဒီဉာဏ်လေးရှိတယ်ရင်ကျုံမရောက်ပါဘူးအဓိကကတော့ဉာဏ်လေးရှိနေဖို့ပဲလို့တယ်အတိလေးရှိနေဖို့ပဲလို့တယ်အတိလေးရှိနေဖို့ပဲလို့တယ်ဘာကြောင့်အတိလေးရှိနေဖို့လို့တယ်လဲဆိုရင်လောကကြီးမှာလောဘဒေါသမောဟတွေထူပြောပြီးတော့ကိလေသာတွေထူပြောပြီးတော့အာယုံအမျိုးမျိုးနောက်လိုက်ပြီးတော့နေကြတာအဲဒီအာယုံအမျိုးမျိုးနောက်သာလိုက်နေကြတယ်တကယ်ချမ်းသာစေတွေ့သလားဆိုတော့လည်းပဲမတွေ့ကြချမ်းသာစေချမ်းသာမှာတွေ့နှုတ်တွေ့နှုတ်နဲ့လိုက်ရှာလိုက်တာလိုက်ရှာလိုက်တာနော်ချမ်းသာစေချမ်းသာမှာမတွေ့ဘဲနဲ့ပဲနောက်ဆုံးကြတော့ပေခြင်းတရားနဲ့ရင်ဆိုင်သွားကြရတာပဲအဲ့ဒီပေခြင်းတရားနဲ့ရင်ဆိုင်ရပြီဆိုရင်ကိုယ်ကိုယ်တိုင်ရင်မဆိုင်ဘူးသေးပေမဲ့တွေးကြည့်လိုက်လို့ရပါတယ်ပေခြင်းတရားနဲ့ရင်ဆိုင်တဲ့အချိန်ဟာဘယ်သူမှစိတ်ချမ်းသာတဲ့ပုံကိုမရှိဘူးအားလုံးကစိတ်ဆင်းရဲရတာကြီးပဲပေခြင်းတရားနဲ့ရင်ဆိုင်ရတဲ့အချိန်မပြောပါနဲ့ယောဂတကုတ်ကုန်းမှဖြစ်လာရင်ကိုပဲစိတ်ရဆင်းရဲသွားတာပဲအဲ့ဒီယောဂထဲမှာပေခြင်းတရားနဲ့နီးတဲ့ယောဂကြီးတွေရှိတယ်အဲ့ဒီယောဂကြီးတွေဖြစ်လာရင်ကိုပဲဖြစ်မယ်လို့အရေးရောမြင်ရင်ကိုပဲစိတ်ကတခါလေညှို့ချုံကြလာဆင်းရဲသွားတယ်စိတ်တွေအများကြီးဆင်းရဲသွားတယ်အဲ့ဒီလိုအချိန်မျိုးမှာကိုရှာထားတဲ့ပစ္စည်းတွေဘလောက်ပဲများများအဲ့ဒီပစ္စည်းပေါ်မှာလည်းမตายရနိုင်တော့စိတ်ဆင်းရဲသွားပြီကိုပိုင်တဲ့ပစ္စည်းတွေဘလောက်ပဲများများအဲ့ဒီပစ္စည်းတွေပေါ်မှာလည်းမตายရနိုင်တော့ဘူးကိုမသားရီတမီးရီဇနီးခင်ပေါ့ကိုယ့်ရဲ့ချက်ကနေတက်တဲ့ပုံကိုယ်ရှင်မယ်။အဲဒီပုံကိုယ်ရဲ့ပုံမှာလည်းပဲစိတ်ကတာယာမှုခင်ပြွယ်မှုမလုံနိုင်တော့ဘူး။ဘာဖြစ်လို့မလုံနိုင်တယ်လဲ။ကိုတွေ့ရတဲ့ဒုက္ခကြီးကသိပြင်းထန်နေတာကို။ဒီကောင်ပေါင်းလဲဝေဒနာမဟုတ်ရင်တော့မ။အေးဒီလောက်မယောဂရဲ့လို့ကိုယ်မှဆက်ကလာပြီဆိုရင်သိကိုစိတ်ဆင်းရဲသွားတာအာကိုရမဲ့။အဲဒီအချိန်ကျတော့ပစ္စည်းလဲအာကိုလို့မရ။နော်သာသမီဇနီးခင်ပွန်းလဲအာကိုလို့မရကိုနားမှာရှိနေတဲ့လူတွေလဲအာကိုလို့မရစစ်စဲခြင်းကြီးစွာနဲ့ပဲဒီနေ့ဒီနေ့နေသွားကြရတာအဲဒီတော့ကိုကအာယုံ၅ပါးအာကာမဂုဏ်တရားကိုလိုလားနှစ်သက်ပြီးတော့ရှာဖွေနေကြတာအာယုံ၅ပါးကာမဂုဏ်တရားနောက်ကိုလိုက်တကားကောလိုက်ပြီးတော့နေမအညာမအနဲ့လုံးနေကြတာတကယ်တကယ်ဒီကောင်ပေါင်းလဲအခက်အခဲမျိုးစုံနဲ့တွေ့လာရပြီဆိုရင်အဲ့ဒီအာယုံတွေကလည်းဘာမှမကယ်နိုင်ဘူးကိုရှာတဲ့ပစ္စည်းတွေကလည်းဘာတကူကမှမကယ်နိုင်ဘူးနော်အထီးကျန်တကောင်ကျွတ်အမွဲသူဆင်းရဲပုံစံမျိုးနဲ့စစ်စစ်ရဲမှုတောင်ကိုတရားထဲကြိတ်မိခံရတာအဲ့ဒီအချိန်ကျတော့ဘာလိုလာသလဲပစ္စည်းလိုသလားပစ္စည်းလည်းမလိုရှိတဲ့ပစ္စည်းလည်းလက်ကားပဲနော်စိတ်နေရှိတယ်လိုသလားစိတ်နေရှိတယ်လည်းမလိုဘူးဒါတွေလည်းလက်ကားပဲအဲဇနီးခင်မသားသမီးတွေကလည်းဒါလည်းဒီအချိန်မှာသိဣတိရိယရောက်အာကုလို့မရအောင်လက်ကားပဲဒီအချိန်မှာဘာလို့လာတယ်လဲဆိုရင်ဟောဒီစိတ်ဆင်းရဲခြင်းကိုပယ်ဖြောင်းနိုင်တဲ့အတိဉာဏ်လိုလာတယ်အတိဉာဏ်လိုလာတယ်အဲ့ဒီအသိဉာဏ်ကိုပေးနိုင်တာဟောဒီဝိပဿနာကျင့်စဉ်ကပေးနိုင်တာအဲ့ဒီအသိဉာဏ်ကိုတခြားတခြားသောလုပ်ငန်းတွေကဘယ်လုပ်ငန်းကမှထိတိယောက်ယောက်မပေးနိုင်ဘူးလုံးဝမပေးနိုင်ဘူးတော့မဟုတ်ဘူးဒါပေမဲ့ထိတိယောက်ယောက်မပေးနိုင်ဘူးဒါနာကုသိုလ်လည်းထိတိယောက်ယောက်မပေးနိုင်ဘူးသီလကုသိုလ်လည်းထိတိယောက်ယောက်မပေးနိုင်ဘူးသမထကုသိုလ်လည်းထိတိယောက်ယောက်မပေးနိုင်ဘူးဘာဖြစ်လို့တော့ဒါနသီလသမထဆိုတာကစေရနာကိုအဓိကထားပြီးတော့ဒါနနဲ့သီလကစေရနာကိုအဓိကထားတဲ့ကံလို့တမာတမထကတမာတိကိုအဓိကထားတဲ့ဇံလို့ဝိပဿနာကဉာဏ်လို့မတူဘူးလေမတူဘူးမတူဘူးเนาะဒါလေးတွေသဘောပေါက်တာပါဒါနသီလကကံလို့စေရနာကိုအဓိကထားတယ်စေရနာများများရှိရင်များများလှူတယ်စေရနာများများရှိရင်သီလတွေများများဆောက်တည်တယ်ဒါကကံလို့သမထသမာဓိသမထအလုံးစရာကဇာလုံးသမာဓိကိုအဓိကထားတဲ့ဇာလုံး ဝိပဿနာကမှညာလို့ညာလို့နော်အဲတော့ကံရဲ့အဲစေရနာရဲ့တမာဓိစေရနာရဲ့ဇာရဲ့ညာရဲ့ပေါ့နော်ကံရဲ့ဇာရဲ့ညာရဲ့ပေါ့ဒီလိုပြောရမှာပေါ့စေရနာကကံအဲ့တော့တခုတော့ရှိတာပေါ့လေနော်လောဝသေချာစီလားဆိုတော့ဒီလိုတော့မဟုတ်ဘူးစေရနာစရကံလောက်ထဲမှာလည်းပဲကောင်းသောစေရနာဖြစ်တဲ့အတွက်အထိုင်လျောက်ညံပါတယ်အသိလေးပါတယ်ပေါ့နော်အသိလောဝမပါဘဲနဲ့ကုသိုလ်ပြုတာတော့မဟုတ်ပါဘူးအသိလောဝမပါဘဲနဲ့ဒါနာကုသိုလ်ပြုတာတော့ဒီလိုတော့လည်းဆိုပြောဆိုလို့မရဘူးညံလေးအထိုင်လျောက်ပါတယ်ရိုးရိုးညံပေါ့နော်သီလကုသိုလ်ပြုတဲ့နေရာမှာလည်းဉာဏ်ထိုင်လျောက်ပါတယ်။တမာတိလောက်လောက်တဲ့နေရာမှာလည်းပဲသူလည်းပဲကုသိုလ်အလုပ်ဖြစ်တဲ့အတွက်ဉာဏ်နဲ့ရှင်တွဲနေတာပဲ။ပါဠိလိုတော့ဉာဏသံပြုကုသိုလ်လို့ခေါ်တာပေါ့။ဉာဏသံပြုကုသိုလ်။ဒါနနဲ့သီလမှာဉာဏ်ပါတာလည်းရှိတယ်။အတခါတခါလည်းဉာဏ်မပါတာလည်းရှိတတ်ပါတယ်။ဘာဖြစ်လို့တော့ဆိုတော့ဉာဏသံပြုဉာဏဝိပြုတော့တစ်မျိုးပြောတာလားကို။ဒီကြေရုပ်ကလှူတာလှူနေတာညံလုံးဝမပါအတိလုံးဝမပါဘူးအတိလုံးဝမပါဘူးနော်သီလတွေသာဆောင်းနေနေတာအတိလုံးဝမပါဘူးလောရုပ်လုံးစင်လုံးမလုံးနေတဲ့သဘောပဲအဲ့ဒါဆိုညံသာဝဲပြုတ်ခေါ်တာပေါ့အတိလေးနဲ့တော့ညံသာတန်းပြုတ်လို့ခေါ်တယ်ညံရှင်တယ်လို့ခေါ်တယ်တကယ်တော့ညံရှင်တဲ့လောက်ကိုပဲပြောပါမယ်ဒါနာကုသိုလ်မှလည်းညံရှင်တယ်သီလကုသိုလ်မှလည်းညံရှင်တယ်အဲသမထကုသိုလ်ကြတော့အပြည့်ဝဉာဏတမ်းပြုတ်ဖြစ်တဲ့အတွက်ဉာဏ်အပြည့်ဝရှင်းတယ်။ဒါပေမဲ့အဲ့ဒီဉာဏ်นี่သည်ကံနဲ့ကံရဲ့အကျိုးပေးကိုယုံကြည်တဲ့ဉာဏ်။ကောင်းတာလို့ရင်ကောင်းတဲ့ကောင်းတဲ့အကျိုးပေးမယ်မကောင်းတာလို့ရင်မကောင်းတဲ့အကျိုးပေးမယ်။ဒါကြောင့်မလို့တို့ကောင်းတဲ့အလုပ်ကိုလုပ်ကြမယ်။ဆိုတဲ့အသည့်မျိုးပေါ့နော်။အသည့်မျိုး။အခုဝိပဿနာကုသိုလ်ကြတာအဲ့ဒီအသည့်မျိုးမဟုတ်တော့အဲ့ဒီအသည့်တွေပို့ပြီးတော့ဆင်းမြင့်သွားပြီ။အနိစ္စဒုက္ခအနတ္တကိုထိုးထွင်းသိတဲ့အသည့်ဖြစ်သွားပြီ။ရိုးရိုးသည့်မဟုတ်တော့အနိစ္စဒုက္ခအနတ္တကိုထိုးထွင်းသိတဲ့အသည့်ယုံနာကိုထိုးထွင်းသိတဲ့အသည့်အသည့်လေးတွေအဆင်းမြင့်သွားတယ်။ဒါကြောင့်မလို့ဟောဒီအသည့်ကတန်ဖိုးရှိတဲ့အသည့်အခုနဒါနသီလမှာပါတဲ့အသည့်ကကောင်းတော့ကောင်းပါလေ။တန်ဖိုးမရှိဘူးလို့တော့မပြောလို့ပါဘူး။ကောင်းတော့ကောင်းပါလေ။ဒါပေမဲ့အထုတ်ထက်ရောက်ကောင်းတဲ့အသည့်တော့မဟုတ်ဘူး။သမာပါတဲ့အသည့်ကလည်းကောင်းပါတယ်ဒါပေမဲ့သူလည်းပဲအထုတ်ထက်ရောက်ကောင်းတဲ့အသည့်မဟုတ်ဘူးအခုဝိပဿနာလုံးမှာပါတဲ့အသည့်ကတော့အထုတ်ထက်ရောက်ကောင်းတဲ့အသည့်အဲ့ဒီအသည့်ကဘယ်လောက်အထိကောင်းတယ်လဲမေးရင်နိဗ္ဗာန်ရနိုင်တဲ့အထိကျေစုပြုတ်ပေးနိုင်တဲ့ဆွမ်းအားသူ့မှာရှိတယ်ဒါသိရေးကြည့်ပါလေနိဗ္ဗာန်ရောက်နိုင်တဲ့ဒီဆွမ်းအားသူ့မှာရှိပါလေအဲ့ဒါနိဗ္ဗာန်ရောက်နိုင်တဲ့အသည့်ဆွမ်းအားရှိတယ်ဆိုတော့နိဗ္ဗာန်တရားကိုလည်းပြောခဲ့ပြီးအငြိမ့်တ်အဲ့ဒီအငြိမ့်တ်ကိုဗာနေသည့်ဉာဏ်နဲ့သည့်အဲ့ဒီတော့မိမိတဏ္ဍာမှာဒုက္ခမျိုးစုံနဲ့တွေ့လာရပြီဆိုရင်ယောဂဝရဏာရင်းနေဆက်လို့ပဲဖြစ်စေဝဉ္ဇင်းစေအနာချင်းစေရသေးချင်းစေရနဲ့ရင်ဆိုင်ရပြီးတဲ့အခါမျိုးမှာဖြစ်စေစိတ်တွေသိဆင်းရဲသွားပြီစိတ်တွေသိဆင်းရဲသွားပြီအဲ့တော့ဆင်းရဲတဲ့အခါကျတော့အဲ့ဒီဆင်းရဲမှုတန်ကိုဘာနဲ့ခါကွယ်မလဲဘာနဲ့ခံနိုင်မလဲအဲ့ဒီဆင်းရဲမှုကိုဘာနဲ့အကာအကွယ်ပေးမလဲဘာနဲ့အကာအကွယ်ပေးမလဲဒီဉာဏ်နဲ့မှအကာအကွယ်ပေးလို့ရတာအသိဉာဏ်မှအကာအကွယ်ပေးလို့ရတာဘယ်လိုဒီမျိုးလဲအနိစ္စဒုက္ခအနတ္တဖြစ်ပြက်ဒုက္ခသစ္စာ။ဩမိမိတဏ္ဍာမှာရှိနေတဲ့ပောက္ခတ္တဝါကသရဘာယောက်ျားမိန်းမလို့ပြောနေတဲ့အရာတွေဟာတကယ်တမ်းကျတော့ယုံနယ်နေပဲ။ယုံနယ်နေပဲ။ငါမဟုတ်ဘူး၊ငါဥစ္စာမဟုတ်ဘူး၊ငါလည်းမဆိုင်ဘူး။ငါမဟုတ်ဘူး၊ငါဥစ္စာမဟုတ်ဘူး၊ငါလည်းမဆိုင်ဘူး။ဒါယုံနယ်၊ဒါယုံနယ်၊ယုံနယ်၊ယုံနယ်၊ယုံနယ်၊ယုံနယ်။ဒါခန္ဓာတွေပဲ။ငါမှမဟုတ်ပဲပဲ။ငါမှမဟုတ်ပဲပဲ။ဒီလိုဆိုတော့အဲ့ဒီအတိတ်ကလေးခိုင်ခိုင်မာမာသိလာခဲ့သည်ရှိတော့နော်အဲ့ဒီအတိတ်ကလေးခိုင်ခိုင်မာမာသိလာခဲ့သည်ရှိတော့ဟောဒီခန္ဓာကိုယ်နဲ့ပတ်သက်တဲ့တတ်မဲ့တွေ့တာတဲ့တဏှာကိလေသာလေးတွေငြိမ့်တာပေါ့ကိုယ်လိုတိုင်မကြလို့ဖြစ်လာတဲ့ဆစ်ဆဲမှုလေးတွေ ငိမ့်တာခေါ်ကိရိတာငိမ့်တယ်ခေါ်တယ်အဲဒီကိရိတာငိမ့်တာဟာနိဗ္ဗာန်ရဲ့သဘောပဲเนาะခုနပြောတဲ့အငိမ့်ကြလို့ပြောခဲ့တယ်နိဝရဏတဏှာချုပ်တာသည်နိဗ္ဗာန်ခုနပြောခဲ့တယ်เนาะတဏှာချုပ်တာသည်တဏှာငိမ့်တာသည်နိဗ္ဗာန်တဏှာငိမ့်နေတဲ့ဒုက္ခတွေနဲ့ငိမ့်နေဒုက္ခတွေလည်းချုပ်တယ်အဲ့ဒါသည်နိဗ္ဗာန်လွန်ရင်ချုပ်လိုက်တော့အငိမ့်တတ်သည်နိဗ္ဗာန်အငိမ့်တတ်သည်နိဗ္ဗာန်အငိမ့်တငိမ့်တဆိုတာဘာပြောတာလဲဆိုတော့ကိုယ်တဏှာမှာတဏှာလေးတွေငိမ့်နေတယ်ဒေါသလေးတွေငိမ့်နေတယ်ကိလေသာလေးတွေငိမ့်နေတယ်စိတ်တွေပူလောင်မှုတွေငိမ့်နေတယ်နော်ပူလောင်မှုတွေငိမ့်တဲ့အငိမ့်တတ်သည်အဲ့ဒါနိဗ္ဗာန်ရဲ့သဘောလေးပဲနိဗ္ဗာန်မရောက်သေးပေမဲ့နိဗ္ဗာန်မမြင်သေးပေမဲ့နိဗ္ဗာန်ရဲ့သဘောကိုပြောပြသမှာဆိုအဲ့ဒါအငိမ့်တက်ပဲအရိပုလောင်မှုလေးတွေငိမ့်နေတယ်စစ်စဲမှုလေးတွေငိမ့်နေတယ်ပုလောင်မှုဖြစ်လာရင်ပုလောင်မှုကိုငိမ့်အောင်လုပ်နိုင်တဲ့စွာရည်လေးတွေကညံအဲ့ဒီညံကြောင့်ပုလောင်မှုလေးတွေငိမ့်နေတယ်ပုလောင်မှုကလည်းစိတ်ထဲမှာဖြစ်တာပဲပုလောင်မှုကိုငိမ့်စေနိုင်တဲ့ညံကလည်းစိတ်ထဲမှာဖြစ်တာပဲအဲ့တော့စိတ်ထဲမှာပူလောင်မှုစားဉာဏ်လေးဖြစ်နေရင်ပူလောင်မှုတွေငြိမ့်ပြီးတော့အငိမ့်တန်လေးရစစ်စဲမှုလေးတွေငြိမ့်နေတယ်တောကလေးတွေငြိမ့်နေတယ်ပရိဒီဝါလေးတွေငြိမ့်နေတယ်စစ်စဲမှုလေးတွေငြိမ့်နေတယ်ရောက်ရခတ်မှုလေးတွေငြိမ့်နေတယ်ပူလောင်မှုလေးတွေငြိမ့်နေတယ်ဟောအဲ့ဒီလိုငြိမ့်အောင်လုပ်နိုင်တာကဉာဏ်အခုလိုအနိစ္စဒုက္ခအနတ္တလို့သိတဲ့ဉာဏ်ဝိပဿနာရှုတဲ့ဉာဏ်အဲ့ဒီညာလေးကခံခိုင်းပါမှရှိထားရင်ပူလောင်မှုမရှိဘူးပူလောင်မှုတွေငြိမ့်သွားပြီလုံးဝမကင်းသေးပေမဲ့ငြိမ့်သွားပြီငြိမ့်သွားပြီຢာကန်တော့90လောက်ငြိမ့်ရင်ကိုပဲတော်လေးတက်တာရရသွားပြီပူလောင်မှုလေးတွေငြိမ့်နေတယ်တောကလေးတွေငြိမ့်နေတယ်စစ်စင်းမှုလေးတွေငြိမ့်နေတယ်အဲ့ဒီလိုငြိမ့်ရင်ပဲနော်ဒုက္ခမျိုးစုံနဲ့တွေ့နေတဲ့ပုရိသေလူသားတယောက်ဟာအဲ့ဒီလိုငြိမ့်အေးမှုလေးတွေရသွားရင်ကိုပဲဒီငြိမ့်အေးမှုဟာတန်ဖို့မပြတ်နိုင်တော့တဲ့ဉာဏ်မှုလေးပဲအဲ့ဒီဒုက္ခတွေကိုရင်ဆိုင်နိုင်သွားပြီအဲ့ဒီဒုက္ခတွေကိုကျော်လွှားနိုင်သွားပြီမတည်အောင်တော့ကာကွယ်လို့မရဘူးပေါ့တတ္တဝါတွေကိုရလို့ဖြစ်လာရင်မတည်မဲ့တတ္တဝါတယောက်မှမရှိဘူးမတည်အောင်တော့ကာကွယ်လို့မရဘူးဒါပေမဲ့လို့အဲ့ဒီသိခြင်းတရားနဲ့ရင်ဆိုင်တဲ့နေရာမှာပူလောင်မှုတွေမဖြစ်အောင်တော့ကာကွယ်လို့ရတယ်တောကတွေမဖြစ်အောင်တော့ကာကွယ်လို့ရတယ်စိတ်တွေတုံ့လုံးမှုမဖြစ်အောင်တော့ကာကွယ်လို့ရအဲ့ဒါဟာဟောဒီအခုကြည့်နေတဲ့ဝိပဿနာဉာဏ်ပဲတောတောင်စင်ကြီးတောင်တရားနဲ့လည်းပဲအပြည့်အဝမကာကွယ်နိုင်ပါဘူးဒါနကုသိုလ်နဲ့လည်းအပြည့်အဝမကာကွယ်နိုင်ဘူးသီလကုသိုလ်နဲ့လည်းအပြည့်အဝမကာကွယ်နိုင်ဘူးသမထကုသိုလ်နဲ့လည်းအပြည့်အဝမကာကွယ်နိုင်ဘူးဘာဖြစ်လို့တော့သူတို့ဒီဉာဏ်အလုံးမဟုတ်လို့ကံအလုံးနဲ့ဇာအလုံးဖြစ်နေတော့အခုဝိပဿနာလောကကဉာဏ်အလုံးတက်တယ်ဉာဏ်အလုံးတက်တယ်အဲဒါကြောင့်ဉာဏ်ပြည့်စုံထားရင်အတိလေးပြည့်စုံထားရင်ဒုက္ခနဲ့ရင်ဆိုင်နိုင်သွားပြီဒုက္ခနဲ့ရင်ဆိုင်နိုင်သွားပြီအဲ့ဒီအချိန်ကလေးကသိအရေးကြီးတာပဲသိအရေးကြီးတာပဲဘာဖြစ်လို့အရေးကြီးသလဲလို့မေးရင်အခုယောဂီတို့သည်ယဟနာမဟုတ်ကြသေးဘူးယဟနာမဟုတ်ကြသေးဘူးဖြစ်တဲ့အတွက်သိရင်ဘဝမပြတ်သေးဘူးဘဝမပြတ်သေးဘာဖြစ်မလဲဘဝဆက်ရအောင်မှာဘဝဆက်ရအောင်မှာနောက်ဘဝတရာရှိသေးတယ်ဘဝဆက်ရအောင်ပါအဲ့ဒီလိုဘဝဆက်တော့မယ်ဆိုရင်ဒီဘဝကနေဝိညာဉ်ချုပ်သွားတဲ့အခါမှာနောက်ဘဝသည်ဘယ်ဘဝမျိုးဖြစ်ခြင်းတည်းလဲလူတိုင်းလူတိုင်းကတော့ကောင်းတဲ့ဘဝပဲဖြစ်ခြင်းကြတာပေါ့ကောင်းတဲ့ဘဝရောက်မှသာလေရင်နောက်ဘဝမှာဒီသီတွေပြန်ရမယ်ဒီဉာဏ်မျိုးပြန်ရမယ်ဒီလောက်တွေလုံးနေတဲ့ဆိုင်ရှိမယ်အဲချမ်းသာသူကခံစားခြင်းတော့ကောင်းတဲ့ဘဝရောက်ချင်တယ်လို့လည်းတချို့ကရည်ရွယ်ချက်ရှိကြတာပေါ့လေဒါပေမဲ့ဒီသီးသီးထားတဲ့ပုဂ္ဂိုလ်ကနောက်ဘဝမှာဒီလိုအသိမျိုးပြန်ရခြင်းတယ်ဘုရားဘာသာကိုယ်ပဲစိတ်ကတဲ့ပုဂ္ဂိုလ်မျိုးပြန်ဖြစ်ခြင်းတယ်ဒီလိုအသိမျိုးပြန်ရခြင်းတယ်ဒီလိုဉာဏ်မျိုးပြန်ရခြင်းတယ်ဒီလိုကုသိုလ်မျိုးပြန်လို့ခြင်းတယ်အဲဒီလိုပြန်လို့ခြင်းတယ်ဆိုရင်အဲဒီလိုမျိုးပြန်လို့နိုင်တဲ့ပုဂ္ဂိုလ်ဖြစ်မှအရိညာမျိုးပြန်ရမှာပေါ့မတော်လို့များ ဘယတရိစပိဓာသူရကဲဆိုတဲ့ပဲလီပါကြောင့်ဘာမဲဆိုရင်ဒီလောလောဒီလောနဲ့မလွယ်တော့ဘူးသိဆင်းရဲသွားပြီသိဆင်းရဲသွားပြီအပဲလီပါသာသနာမြတ်ရောက်သွားရင်လူ့ဘုံပြန်ရောက်ဖို့ကိုခဲရဲသွားပြီတဖက်ကဆင်းရဲတာကတစ်မျိုးတဖက်ကအတိညာပြန်မရနိုင်တာကတစ်မျိုးတဖက်ကလည်းလူ့ဘုံနောက်ဘုံပြန်ရောက်ဖို့မလွယ်တာကတစ်မျိုးအတော့ကိုဒုက္ခရောက်သွားတာစဉ်းစားကြည့်ပါအဲ့ဒါကြောင့်မလို့နိဗ္ဗာန်ရောက်ဖို့ဆိုတာတဲ့အရေးကြီးဆုံးကသိရင်အပင်မကြဘူးဒါသိရေးကြီးတယ်နော်ဒါသိရေးကြီးတယ်လူတော်များများကနိဗ္ဗာန်လို့ရှင်တယ်နိဗ္ဗာန်လို့ရှင်တယ်ပြောတာပြောနေကြတာဘုန်းကြီးတို့မြန်မာကတော့နိဗ္ဗာန်ရောက်ဖို့တာထားပါအောင်နော်နိဗ္ဗာန်ရောက်ဖို့ဆိုတာကယဟန္တာဖြစ်မှအဘိဗံချုပ်တာယဟန္တာမဖြစ်သေးရင်အဘိဗံမချုပ်သေးဘူးဒါပေမဲ့သေးရင်အပယ်လေးပါးသံသရာမှာလွတ်ပြီးတော့လူဘုံနတ်ဘုံဆိုတဲ့ဒုက္ခရရောက်ဖို့ကသိရင်ကြီးတယ်အတ္တတန်လေးတွေရင်လာလို့တက္ကလေးတွေကြီးလာလို့သိချင်းတရားနဲ့နီးလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီတွေ့တွေ့ဖို့လိုတယ်တော့ဒီတွေ့တွေ့ဖို့လိုတယ်မတွေ့လို့ကမရဘာဖြစ်လို့မရသလဲဟောဒီဘွားကဝိညာဉ်ချုပ်သွားရင်နိဗ္ဗာန်မရောက်သေးတဲ့အတွက်ယန္တာမဖြစ်သေးတဲ့အတွက်နောက်ဘဝတရားရှိနေသေးတယ်နောက်ဘဝရှိနေတဲ့ဘဝဆိုတာဆက်ရအောင်ပါဆက်ရအောင်ပါเนาะဘဝမဆုံးသေးဘူးလမ်းမဆုံးသေးဘူးခီးမဆုံးသေးဘူးဘုန်းကြီးတို့ယောဂီတွေစဉ်းစားပါစဉ်းစားပါကိုယ်သွားနေတဲ့ခီးလမ်းမီကြီးမဆုံးသေးပါဘူးเนาะမဆုံးသေးပါဘူးမဆုံးသေးပါဘူးလမ်းဘုရားတွေပဲရောက်ပါသေးတယ်ခီးဆုံးဘုရားမဟုတ်သေးပါဘူးအဲဒီလိုဆိုရင်ဘဝခီးလမ်းကဆက်ရအောင်ပါဘလို့ပုံစံနဲ့ဆက်ကြပါလေယခုရှိနေတဲ့ဘဝမျိုးမตายရင်တော့မှရင်စားပြန်ရရင်ကိုမဆိုးဘူးပြောရမှာပေါ့ဒီတဲ့ตาတဲ့ဘဝမရောက်ရင်တော့မှယခုရှိနေတဲ့ဘဝမျိုးတော့ပြန်ရရင်ကိုပဲမဆိုးသေးဘူးပြောရမှာစဉ်းစားပါစဉ်းစားပါစဉ်းစားပါဒီတဲ့နှိမ့်ချသွားတဲ့ဘဝမျိုးမှရောက်သွားမယ်ဆိုရင်ဘလို့လူဖြစ်ဆုံးသွားမလဲလူဖြစ်တာတော့မှအခုလိုအသိလေးတွေမရှိတဲ့အနေအထားမျိုးအခုလိုဘောရဘာသာကိုယ်ကစိတ်ကခွင့်မရတဲ့အနေအထားမျိုးဆိုရင်ဘလောက်အထိလူဖြစ်ရှုံးသွားမလဲဒီထဲမှာကပဲလေးပါးသံသရာရောက်သွားမယ်ဆိုရင်သွားပြီလမ်းဆုံးသွားပြီကြောက်ခဲရေကြဆိုတာမျိုးပေါ့နော်ရေထဲကိုကြောက်ခဲကြသွားရင်ပေါ်လာမရှိတဲ့လို့အဲ့လိုပဲဗေလိမသာသနာရောက်တော့ကြောက်ခဲ့ရကြပဲကြောက်ခဲ့ရကြပဲအဲ့ဒါကြောင့်နိဗ္ဗာန်ရောက်ဖို့မရောက်ဖို့ဆိုတာအတားထားကြောက်ခဲ့ရကြမဖြစ်အောင်တော့ကြိုးစားပေးရမှာပဲเนาะအချိန်လေးကသိနည်းနေပါပြီဘဝရဲ့တက်တန်းနဲ့တွဲကြည့်မယ်ဆိုလို့ရှိရင်အချိန်လေးသိနည်းနေပါပြီ10နှစ်ဆိုတာခဏလေးရောက်သွားတာ15နှစ်နဲ့20ဆိုတာခဏလေးရောက်သွားတာမိမိတို့ရဲ့တတန်းနေ10နှစ်အနည်း20နေဖို့မနေဖို့ဆိုတာဘယ်လိုမှသိကြဖို့မပြောနိုင်ပါဘူးအဲဒီလိုမပြောနိုင်တဲ့အတွက်အနည်း20လည်းညှော်လင်းလို့မရဘူး10နှစ်လည်းညှော်လင်းလို့မရဘူးထားပါတော့10နှစ်လောက်တော့နေနိုင်တယ်ပဲထားပါတော့အဲဒီ10နှစ်အတွင်းမှာဟောအယောတရားယောဥပိ္ပဇ္ဇတကိစ္စတွေနဲ့နှုတ်လိုက်တဲ့အခါကျတော့တကယ်တမ်းအခုလိုဝိပဿနာအကျင့်ကျင့်နိုင်တဲ့အချိန်အမတန်နေပါတယ်အမတန်နေပါတယ်အဲ့ဒါကြောင့်မလို့သိလို့ရှိရင်နောက်ဘဝအပယ်မကြရေးဟာသိရင်ကြည့်တယ်အပယ်မကြအောင်လုံနိုင်တဲ့အလုပ်တွေများများလုပ်ထားဖို့လိုတယ်အဲ့ဒီလုပ်တွေလုပ်ဖို့အတွက်ကိုယ့်ရဲ့ရှိသမျှအချင်းကလေးတွေကနေဖဲ့ပြီးတော့เนาะစီပွားရေးတွေလုပ်နေတယ်လူမွေးရေးတွေလုပ်နေတယ်ကျန်းမာရေးတွေလုပ်နေတယ်အဲ့ဒီတွေကနေဖဲ့ဖဲ့ဖဲ့ဖဲ့ပြီးတော့အခုလိုဝိပဿနာလုပ်ငန်းအတွက်အချိန်လေးတွေနှုတ်နှုတ်ယူလိုက်ပါ။ရသလောက်အချိန်လေးတွေခိုးယူလိုက်ပါ။မယူတော့မရဘူးခိုးယူလိုက်ပါ။အဲဒီလိုခိုးယူပြီးတော့ဝိပဿနာလုပ်တယ်ကြိုးကြိုးစားစားနဲ့အားထုတ်ကြပါ။အဲဒီလိုအားထုတ်သွားကြရင်ဝိပဿနာလုပ်တယ်ဆိုတာမလုပ်တာတော့ဉာဏ်ဖြစ်အောင်လုပ်တာ။အမှန်သိတဲ့ဉာဏ်ဖြစ်အောင်လုပ်တာ။ဉာဏ်စွမ်းအားလေးတွေကောင်းလာတယ်။အသိလေးတွေအားကောင်းလာတယ်။အတိလေးတွေအားကောင်းလာတဲ့နေ့အမြတ်ကိလေသာကိုတားနိုင်တဲ့စွမ်းရည်လေးတွေလည်းဖြစ်လာတယ်။ နိဗ္ဗာန်ကိုရောက်အောင်သွားနိုင်တဲ့စောင့်ရင်လေးတွေနဲ့ဖြစ်တာပါရမီလေးတွေရင့်တာအဲဒါကြောင့်အခုလိုဝိပဿနာလုပ်ကလေးတွေများများလုပ်ထားကြမယ်ဆိုရင်အခုချက်ချင်းနိဗ္ဗာန်မရောက်သေးပေမဲ့နိဗ္ဗာန်ရောက်ဖို့ရန်အတွက်ဤလာပြီဤသွားပြီဤသွားပြီဤသွားပြီနိဗ္ဗာန်ရောက်ဖို့လည်းဤသွားတယ်အဲဒီအတိလေးရဲ့ဆွမ်းအားကြောင့်ဘယ်လေးပါးသာသနာမှာလည်းလွတ်တယ်အဲဒီအတိလေးရဲ့ဆွမ်းအားကြောင့်လူဘုံနာဘုံမှာပြန်ပြီးတော့ဖြစ်တဲ့အခါမှာလည်းပဲအခုလိုဗုဒ္ဓဘာသာသာသနာရဲ့အသည့်ဗုဒ္ဓဘာသာသာသနာကပေးတဲ့အသည့်ဉာဏ်အဲ့ဒီအသည့်ဉာဏ်လေးတွေလည်းရဖို့ခွင့်လန်းလေးတွေရသွားတယ်အဲ့ဒီလိုဆိုရင်တစ်ချင်းချင်းမှာတော့ဟောဒီနိဗ္ဗာန်ဆိုတဲ့ပန်းတိုင်းမလွတ်မသွေရောက်မှာပါပဲအခုရောက်ဖို့မရောက်ဖို့တဲ့တစ်ချင်းချင်းမှာရောက်ဖို့ကသိရေးကြည့်တယ်အဲဒါကြောင့်အကျိုးအနေနဲ့ပြောမစို့များကြည့်ပါအပယ်လေးပါသန္တာမှာလည်းလွတ်နိုင်တယ်နော်အဲဒုက္ခတိလည်းရောက်နိုင်တယ်ဒုက္ခတိရောက်တဲ့အခါမှာလည်းပဲဟောဒီတရားလေးနဲ့မစိမ့်ဘူးအခုကျင့်မာတဲ့ပုဂ္ဂိုလ်တိနောက်ဘဝမှာလည်းစိမ့်နေအောင်ပါပဲနောက်ဘဝလည်းစိမ့်နေအောင်ပါပဲအဲတော့နောက်ဘဝတွေမှာမစိမ့်အောင်အခုကတည်းကမိတ်ဆက်ထားဖို့လိုတယ်အခုကတည်းကဝိပဿနာအလုံးနဲ့ရင်ပထားဖို့လိုတယ်ဟာငါငယ်သေးတာပဲဆိုပြီးတော့မနေပါနဲ့ဝိပဿနာအလုံးနဲ့ရင်မထားပါစေဝိပဿနာအလုံးနဲ့အလေးချင်းရထားပါစေအဲ့ဒီလိုဆိုရင်ဉာဏ်လေးချင်းနဲ့ရထားမယ်အပလေးပါမှလွတ်မယ်ဘောဓဘာသာမှာဟောရတဲ့အတိလေးတွေနဲ့ပဲဆက်ပြီးတော့သက်ရှင်နေနိုင်မယ်နိဗ္ဗာန်နဲ့လည်းတဖြည်းဖြည်းနဲ့နှီးမယ်လို့အဲ့ဒီလိုသဘောပေါက်ပြီးတော့ဟောရဝိပဿနာလို့ကိုမဖြစ်မနေအားထုတ်ကြဖို့ဘုန်းကြီးတို့အထုတ်တယ်တိုင်တောင်းလိုက်ပါတယ်ကောင်းပြီဒါပြီလို့ရှိရင်ဝိပဿနာအလုပ်ကိုလုပ်ကြတော့မယ်ဝိပဿနာအလုပ်ကိုလုပ်ကြတော့မယ်ဆိုတော့ဝိပဿနာသရပါတော့စကလုံးဝတ္တရဲ့ဘာသာပြန်မယ်ဆိုရင်တော့အနိစ္စဒုက္ခအနတ္တလို့သိအောင်လုပ်တဲ့အလုပ်ဒီဝိပဿနာအလုပ်တတ္တရဲ့ဘာသာပြန်လိုက်တာပေါ့နော်ဝိဆိုတာကအနိစ္စဒုက္ခအနတ္တလို့ဆိုလို့တယ်ပတ္တနာဆိုတာကမြင်အောင်သိအောင်ကြည့်တယ်လို့လို့ဆိုလို့တယ်။ဘာနဲ့ကြည့်ဉာဏ်နဲ့ကြည့်ပေါ့။ကဲကောင်းပြီဒါဖြင့်ဝိပဿနာအလုပ်ဖြစ်ကိုစပြောပါတော့မယ်။အနိစ္စဒုက္ခအနတ္တလို့ဉာဏ်အောင်ကြည့်မယ်။ဟုတ်ပြီ။နော်။အနိစ္စလို့မြင်အောင်ကြည့်မယ်ဒုက္ခလို့မြင်အောင်ကြည့်မယ်အနတ္တလို့မြင်အောင်ကြည့်မယ်။ဘာကိုကြည့်မလဲ။ခန္ဓာကိုကြည့်ရမှာ။အဲ့ဒီခန္ဓာကဘယ်လိုခန္ဓာမျိုးလဲ။ဟောဒီဘောမသရာတောင်းကပညာခန္ဓာလားဒီထဲမှာရှိနေတဲ့သဘာဝခန္ဓာလားနှစ်မျိုးရှိတယ်ပညာခန္ဓာရဲ့ပရမတ်ခန္ဓာရဲ့ပရမတ်ခန္ဓာသရာကသဘာဝပညာခန္ဓာသရာကဘောမသရာကောင်းတယ်ကြီးကိုပြောတာတနည်းအားဖြင့်ဘောမသရာကောင်းတယ်ကြီးကအတ္တဘောကြီးအတ္တဘောကြီးအတ္တဘောလူတွေပြောပြောနေတဲ့အတ္တဘောပေါ့အတ္တဘောခန္ဓာကြီးဘောမသရာကြီးမျက်စိနဲ့ကြည့်လို့ရတယ်အတ္တဘောခန္ဓာကြီးအမိန်မွေးလာတော့ကသေးသေးလေးတပြေးပြေးနဲ့ဥဒ္ဒုနဲ့အာဟာရနှစ်မျိုးတောင်ကြီးထွားလာတဲ့အတ္တဘောခန္ဓာကြီးအဲ့ဒီအတ္တဘောခန္ဓာကြီးကိုကြည့်ရမှာမဟုတ်ပါဘူးဘာကိုကြည့်မလဲသဘောခန္ဓာကိုကြည့်ရမှာအတ္တဘောခန္ဓာကိုမကြည့်ရပါဘူးသဘောခန္ဓာကိုကြည့်ရမှာပါသဘောခန္ဓာဒီမှာရှိမိမိတတ္တမှာအဲ့ဒီအတ္တဘောခန္ဓာကြီးထဲမှာပဲရှိနေတာပဲနော်အတ္တဘောခန္ဓာကြီးထဲမှာပဲရှိနေတာပဲဟောဒီအရဘောခန္ဓာကြီးကိုသွားလာလှုပ်ရှားနေအောင်လုပ်နေတာဟောဒီသဘောခန္ဓာလေးကလှုပ်ရှားပြုတ်လုပေးနေတာထိုင်နေတဲ့အရဘောခန္ဓာကြီးထားသွားတယ်ဘလို့ကလှုပ်ပေးလိုက်လဲဟောဒီသဘောခန္ဓာလေးကလှုပ်ပေးနေတာတရွေ့တရွေ့တရွေ့တရွေ့သွားနေတဲ့အရဘောခန္ဓာကြီးထိုင်လိုက်တယ်ငြိမ်လိုက်တယ်ဘလို့ကလှုပ်ပေးတော့ဟောဒီသဘောခန္ဓာလေးတွေကလှုပ်ပေးနေတာနော်သဘောခန္ဓာလေးတွေကြိုးဆွဲတယ်လို့အရဘောခန္ဓာကြီးကလိုက်နေရတာအဲ့ဒီလိုလေးမြင်ထားပြီပါဒီတော့ဟောဒီခန္ဓာမှာခန္ဓာ၄မျိုးရှိတယ်အတ္တဘောခန္ဓာရဲ့သဘောခန္ဓာရဲ့အတ္တဘောခန္ဓာကြီးသည်သဘောခန္ဓာလေးတွေရဲ့ကျိုးဆွဲမှုအတိုင်းလိုက်ပြီးတော့လုပ်နေရတာအတ္တဘောခန္ဓာကြီးကိုရုပ်သိရုပ်တရုပ်လို့သဘောထားရင်သဘောခန္ဓာကိုကျိုးဆွဲတဲ့ပုဂ္ဂိုလ်လို့သဘောထားပေါ့နော်အတ္တဘောခန္ဓာကြီးကိုမိဘုံကြီးတဘုံလို့သဘောထားရင်သဘောခန္ဓာလေးတွေကအထက်မှရှိတဲ့မှိုင်းလေးတွေနဲ့တူတယ်အဲ့ဒီလိုသဘောထားပါအတ္တဘောခန္ဓာကြီးကိုမတော်ကားတစ်စင်းနဲ့တူတယ်လို့သဘောထားရင်သဘောခန္ဓာလေးကအဲ့ထဲမှာရှိတဲ့အင်ဂျင်စက်နဲ့တူတယ်အ အင်ဂျင်ဆက်ကောင်းဖို့လိုတယ်အင်ဂျင်ဆက်ရှိဖို့လိုတယ်အင်ဂျင်ဆက်ချုံရင်းသွားရင်အဘောကမတော်ကားကြီးဒုက္ခရောက်သွားတာပဲအမျိုးမျိုးပျက်စီးသွားတာပဲအဲဒါကြောင့်မလို့မတော်ကားအခွန်ကြီးကြည့်ပြီးတော့ตาရနေမဲ့အစားအထက်ကအင်ဂျင်ဆက်ကောင်းမကောင်းကိုပဲကြည့်ပြီးတော့ဆုံးဖြတ်ပါအင်ဂျင်ဆက်မကောင်းလို့ကတော့ပေါ်ကမတော်ကားအခွန်ကြီးဘလောက်ပဲကောင်းကောင်းဒီကားတည်တတ်ဖို့မရှိကားရည်ရဲ့တံမိုးတွေထဲမှာရှိတဲ့အင်ဂျင်ဆက်ရဲ့ဆွမ်းရည်ကိုကြည့်ပြီးတော့ဆောင်ပြတယ်လို့။ဟောတတဝတဘောကလည်းပဲအတဘောခန္ဓာကြီးကိုကြည့်ပြီးဆောင်ပြတာမဟုတ်ပါဘူး။တဘောခန္ဓာကိုကြည့်ပြီးတော့ဆောင်ပြတာပါ။အဲဒါကြောင့်မလို့အတဘောခန္ဓာကိုကြည့်ရမှာမဟုတ်ဘူး။ဘာကိုကြည့်ရမလဲ။တဘောခန္ဓာကိုကြည့်ရမှာ။အဲဒီတော့ဒီဘောင်ကခြေလက်ကတဘောခန္ဓာ၊တဘာဝတရားကလေးတွေကတဘောခန္ဓာအဲ့ဒီသဘောခန္ဓာကိုမြင်အောင်ကြည့်သဘောခန္ဓာကိုမြင်အောင်ကြည့်သဘောခန္ဓာကိုမြင်အောင်ကြည့်ဒါဝိပဿနာရဲ့ခြေခံပြောနေတာနော်ဝိပဿနာမရှိဘူးတဲ့ပုဂ္ဂိုလ်များလည်းပဲဒီခြေခံကိုနားလည်ထားရင်ရှုလို့လွယ်တယ်အဲ့သဘောခန္ဓာကြီးတွေကြည့်ရမယ့်ခန္ဓာကြီးမဟုတ်ပါဘူးသို့သောသဘောခန္ဓာလေးသည်အဲ့သဘောခန္ဓာကြီးထဲမှာရှိနေတာဖြစ်တဲ့အတွက်အဲ့သဘောခန္ဓာကြီးကမှတစ်ဆင့်ကျော်ပြီးတော့ကြည့်ရတာပထမဆုံးမြင်ကြည့်လိုက်တော့အဲ့သဘောခန္ဓာမြင်မယ်သို့သောအတဘောခန္ဓာတိတကယ်မြင်ရမဲ့ခန္ဓာမဟုတ်ဘူးဆိုတာတော့သိတာသိပြီးတော့ဘာလုပ်မလဲအတဘောခန္ဓာကိုကြောပြီးတော့သဘောခန္ဓာကိုမြင်အောင်ကြည့်အတဘောခန္ဓာကြီးထဲမှာရှိနေတဲ့သဘောခန္ဓာလေးတွေရဲ့သဘာဝကိုထိုးထိုးထွန်းထွန်းမြင်အောင်ကြည့်နော်ထိုးထိုးထွန်းထွန်းမြင်အောင်ကြည့်အတဘောခန္ဓာကြီးကိုတွေ့နေတဲ့ဥမာအဓုကနာတဲ့ပေါင်ကခတဲ့ရှင်သလုံးကကျင်းတဲ့ဒုပေါင်ကခြေလက်မြင်နေတယ်ဆိုရင်ဟာဒါအတဘောခန္ဓာကြီးတို့ပေါင်ကခြေလက်သည်အတဘောခန္ဓာနာရသဘောကျင်တဲ့သဘောလေးသည်သဘောခန္ဓာနော်တလုံးလုံးတလုံးလုံးတလုံးလုံးတရောရောသွားနေတဲ့ခြေတော်ကြီးသည်အတဘောခန္ဓာအရိဓမ္မရှိနေတဲ့ရွှေရှားတဲ့သဘောလေးငြိမ့်တဲ့သဘောလေးသည်သဘောခန္ဓာအတဘောခန္ဓာမကြည့်ပါနဲ့သဘောခန္ဓာမြင်အောင်ကြည့်သဘောခန္ဓာလေးကြောင့်အတဘောခန္ဓာကြီးကလှုပ်ရှားပြင်းနေရတာအဲတော့သဘောခန္ဓာကြီးရွေးနေတာမကြည့်နဲ့အတဘောအတဘောခန္ဓာကြီးရွေးနေတာကိုမကြည့်နဲ့သဘောခန္ဓာလေးကဘလို့ရွေးနေတယ်လဲဘလို့ငြိမ့်နေတယ်ဘလို့လှုပ်ရှားပြင်းနေတယ်လဲဘာတွေဖြစ်နေတယ်လဲဒါတွေကိုကြည့်ရွေးအောင်လုံးပြင်းနေတာကနာရွေးအောင်တိုက်တွန်းပြင်းနေတာကနာတကယ်လက်တွေဆောင်နေတာကယုတ်နာလဲသဘောခန္ဓာပဲယုတ်လဲသဘောခန္ဓာပဲဟောဒီအတဘောခန္ဓာကြီးကိုရွေးအောင်ရှားအောင်ဖန်တီးပြင်းနေတဲ့နေရာမှာနာဆိုတဲ့သဘောလဲပါတယ်ရောက်ဆိုတဲ့သဘောလဲပါတယ်အဲ့ဒါဒီအခုကြည့်ရမယ်ခန္ဓာစစ်ခန္ဓာမှန်ဟောဒီလိုအခြေခံလေးတွေနားလည်ပါအတဘောခန္ဓာဒီခန္ဓာစစ်ခန္ဓာမှန်မဟုတ်ပါဘူးသဘောခန္ဓာကမှခန္ဓာစစ်ခန္ဓာမှန်ဖြစ်ပါတယ်အဲ့တော့ခန္ဓာစစ်ခန္ဓာမှန်တွေ့ဖို့လဲလိုပါတယ်အတဘောခန္ဓာကြီးကိုလုံးဝမကြည့်တော့ဘူးလားကြည့်ကြလည်းဖြစ်ပါတယ်ဒါပေမဲ့အတဘောခန္ဓာကြည့်ရင်တော့ဘာဖြစ်မလဲ။တမာတိတော့ရမှာပေါ့နော်။တမာတိတော့ရမှာပေါ့။ဥပမာဝင်လေလေးကြည့်နေတယ်ထွက်လေလေးကြည့်နေတယ်တမာတိတော့ရနေတာပဲ။ဘက်ကလေးဖောင်းနေတယ်ပိန်နေတယ်ကြည့်တယ်တမာတိတော့ရနေတာပဲ။အချင်းချင်းမဖြစ်ပါဘူး။အာရေုံကလေးမောက်သွားတယ်။ပြန်ကျသွားတယ်။အသက်ကလေးရှူတယ်။ရေုံကလေးမောက်သွားတယ်။အသက်ကလေးပြန်ထုတ်တယ်ရေုံကလေးပိန်ကျသွားတယ်။ဒါလေးကြည့်ပြီးတော့နေရင်ဒါတမာတိတော့ရနေတာပဲ။နော်ဉာဏ်တော့မဟုတ်ဘူးပေါ့ဝိပဿနာတော့မဟုတ်ဘူးပေါ့တမာရီတော့ရနေတာဒီတော့တမာရီရဖို့တော့ဆိုရင်တော့အတဘောခန္ဓာကြီးနိုင်ပါလေဒါလေးလည်းမှတ်ထားပါတော့အတဘောခန္ဓာကြီးကိုလုံးဝကြည့်လို့ကြည့်စရာမလိုတော့ဘူးလို့ဒီလိုတော့လဲမပြောလို့ပါဘူးကြည့်ကြည့်ကြည့်ပါဒါပေမဲ့သဘောပေါက်ထားရမှာကအတဘောခန္ဓာကြီးရင်ဘာဖြစ်မလဲတမာရီရမယ်ပညာဖြစ်ခြင်းရဲ့ဘာကြည့်ရမှာလဲသဘောခန္ဓာကြီးအတဘောခန္ဓာကြီးရဲ့သမာဓိရမယ်သဘောခန္ဓာကြီးမှာပညာဖြစ်မယ်အဲဒါကြောင့်အတဘောခန္ဓာကိုယဉ်ကြည့်ဖို့နော်ဘာဖြစ်လို့တော့သမာဓိရဖို့အဲတော့နာဒီပြားလေးမှာလေလေးဝင်လာတယ်လေလေးထွက်သွားတယ်ဒါကြည့်သမာဓိရမယ်လေလေးဝင်လာတယ်ရောင်ကလေးပေါက်သွားတယ်လေလေးထွက်သွားတယ်ရောင်ကလေးပြန်ကျသွားတယ်အဲဒါကိုကြည့်သမာဓိရဝါမဲကိုကြည့်ရင်ပိန်လာတယ်ဖောင်းသွားတယ်ဖောက်လာတယ်ပိန်သွားတယ်ဖောက်လာတယ်ပိန်သွားတယ်ဒါကြည့်တမာရိယအချင်းကြီးတော့မဖြစ်ဘူးသို့တော့အဲ့ဒါဒီအရဘောခန္ဓာလို့တော့မှတ်ထားပေါ့တချို့တချို့ကအန္တပူလေးကြည့်တယ်ငယ်တဲ့ကလေးကြည့်တယ် တမာရရတယ်အခြေအနေတော့မဖြစ်ဘူးအဲသဘောခန္ဓာကြတော့အဲ့ဒီတည်းမှာရှိနေတဲ့သဘောဝတရားကလေးတွေကျောသဘောဝဆိုရင်လေပရိယာဘောဒီသောဝါယပူရဲရဲနာရဲခြင်းနဲ့ကဲ့တယ်ခဲ့တယ်တောင်းတယ်လှုပ်တယ်ရွာတယ်တလုံးလုံးတရားရဖြစ်တယ်ရှင်းကလေးဖင်းကလေးဖြစ်တယ်အငွေလေးတွေပြန်နေသလိုလိုတခါတခါနော်အပြင်းပရာသူတို့ကအင်းနေပြီမဲ့တမာရီလေးတည်တည်နဲ့စိုက်ကြည့်လိုက်တဲ့အခါကျတော့တချိန်ချိန်နဲ့နွေးလာတယ်အိုက်လာတယ်ပူလာတယ်ဒါပါဖြစ်လာတာတော့ခန္ဓာကိုယ်တဲကဖောက်ပြန်တဲ့တဘာဝလေးတွေဖြစ်တယ်တဘာဝလေးတွေဖြစ်တယ်သောသောကတိတဘာဝမဖြစ်ဘူးလားဖြစ်တယ်သောသောကတတိမထားမိဘူးအကုမသတိထားမိတဲ့အခါကျတော့ဟောနွေးတယ်ပူတယ်အိုက်တယ်စက်တယ်ဒီလိုဖြစ်လာတာကိုနော်တကယ်တော့ကျတော့ခန္ဓာကိုယ်ကြီးကတော့သောသောကလည်းဒီတိုင်းပါပဲတရားထိုင်မှပူလာတာမှမဟုတ်ပဲဒါပေမဲ့သောသောကတိမထားမိဘူးလေအကုမသတိထားမိတာအာတခါတခါကျတော့သူကစက်ကြည့်နေတဲ့ကျိုးကြီးနဲ့တောက်ထားသလိုတင်းကျပ်ပြီးတော့เนาะအပြင်ဘက်ကတကူကြီးနဲ့ပတ်ထားသလိုတင်းကျပ်အနေရတဲ့ဟာခက်နေသလိုမျိုးဖြစ်နေတယ်အဲ့ဒါလေးတွေလည်းပါတော့ဒါလေးတွေလည်းသဘာဝလေးတွေဖြစ်နေတာသဘောခန္ဓာလေးတွေဖြစ်နေတာအဲ့ဒါလေးတွေဖြစ်လာတဲ့အခါကျတော့စိတ်ထဲမှာဘာဖြစ်လာတော့အာပူလာတယ်အိုက်လာတယ်ဆက်လာတယ်အေးလာတယ်အေးတယ်လို့ခံစားတယ်ပူတယ်လို့ခံစားတယ်အိုက်တယ်လို့ခံစားတယ်ခံစားတာလေးတွေကနတ္တရာခန္ဓာကိုယ်ကမိမဖော်ပြတာကယုတ်တရာခံစားတာကနတ္တရာဟောဒီပုံမန္တရာကြီးပြောတာမဟုတ်ဘူးနော်ပုံမန္တရာကြီးထဲမှာအမျိုးမျိုးသောဖော်ပြမှုလေးတွေရှိနေတယ်အဲ့ဒါသည်ယုတ်တရာပရမယုတ်လို့ခေါ်တာပေါ့နော်ပုံမန္တရာကြီးကပညာယုတ်ပုံမန္တရာကြီးကပညာယုတ်အရဘောခန္ဓာကြီးအဲ့ဒီတမရှိနေတဲ့သဘာဝတရားကလေးတွေကပရမယုတ်သဘောခန္ဓာလေးအဲဒီရုပ်တွေမျိုးမျိုးဖောက်ပြန်နေတယ်ဖောက်ပြန်နေတယ်ဖောက်ပြန်နေတယ်နားရခြင်းနဲ့ကိုက်တယ်ခဲတယ်တောင်းတယ်ပူတယ်အေးတယ်လှုပ်တယ်ရွာတယ်မိမသာဖြစ်တယ်ခေါင်းကလေးကိုက်သလိုလိုဖြစ်တယ်တကရကမောသလိုကြက်သလိုလိုဖြစ်တယ်တကရကရင်ထဲကအောင့်သလိုလိုဖြစ်တယ်ဒါတွေပါဖြစ်နေတာတော့ရုပ်ခန္ဓာတွေဖောက်ပြန်နေတာရုပ်ခန္ဓာကဖောက်ပြန်တယ်နာမ်ခန္ဓာကသိတယ်ရုပ်ကဖောက်ပြန်တယ်နာမ်ကသိတယ်နာမပါရင်လည်းဘလောက်ပဲနာနာဘလောက်ပဲကျင်ချင်းနာတယ်လို့လည်းမသိဘူးကျင်တယ်လို့လည်းမသိဘူးသိနေတာကနာဒါကြောင့်မလို့နာတယ်ကျင်တယ်ဆိုရင်ဝရဏလို့ပြောလိုက်တာပေါ့ဘာဖြစ်လို့လဲနာတယ်ကျင်တယ်လို့သတ်မှတ်တာကဝရဏကသတ်မှတ်တာကိုစိတ်တသက်ကသိုံမဲ့သိတာကောင်းတယ်မကောင်းဘူးလို့သတ်မှတ်တာကဝရဏကသတ်မှတ်တာပညာကသတ်မှတ်ပြီးတော့ဝရဏနဲ့ပေါင်းပြီးတော့ခံစားတယ်ဆိုတာဖြစ်နေတာဒါကဝေဒနာလိုပဲပေါင်းပြောလိုက်ရတာပေါ့အဲဒီတော့နာရကျင်နာလေးတွေဖြစ်လာဟာဝေဒနာတွေတက်နေပြီဝေဒနာတွေတက်နေပြီဒီလိုပြောကြတာဝေဒနာတွေတက်နေပြီဆိုတာဘာပြောတာလဲခံစားမှုလေးတွေလောကဲနေပြီလို့ပြောလိုက်တာမမှားပါဘူးစကလုံးအနေနဲ့မှန်ပါတယ်သို့တော့နာရကျင်တယ်လို့ခံစားတာဒီယောဂမဖောက်ပြန်ရင်နာရဲကျင်တယ်လို့ခံစားလို့ပဲရမလဲ။ယုတ်တွေဖောက်ပြန်နေလို့သာနာရဲကျင်တဲ့ခံစားမှုတွေဖြစ်နေတာပေါ့။ဒါကြောင့်မလို့အခြေခံကယုတ်ရဲ့ဖောက်ပြန်မှုပဲ။ခံစားတာကမှဝေဒနာပဲ။ဒါနာရာလေးကိုကြည့်ရင်ယုတ်ကဖောက်ပြန်တာဝေဒနာကခံစားတာ။စိတ်ရဲ့လောကဘာလို့လဲ။သိတတ်တဲ့လောကကိုစိတ်ကလုပ်တယ်။နော်။အဲ့တော့သိနေတာလေးကစိတ်ခံစားတာလေးကဝေဒနာဖောက်ပြန်တာလေးကယုတ်ဒါကိုကြည့်အဲ့တော့စိတ်ကိုကြည့်လိုက်ဝရဏကိုကြည့်လိုက်ယုတ်ကိုကြည့်လိုက်စိတ်ကိုကြည့်လိုက်ဝရဏကိုကြည့်လိုက်ယုတ်ကိုကြည့်လိုက်သိနေတာလေးကစိတ်ခံစားနေတာလေးကဝေဒနာဖောက်ပြန်တာလေးကယုတ်ဝိပဿနာဖြစ်အောင်ကြည့်ရင်ဘာတွေတွားကြည့်ရမှာလဲအဲ့ဒီသုံးမျိုးကိုကြည့်အဲ့ဒီသုံးမျိုးကိုခန္ဓာကိုယ်ထဲမှာမျိုးမျိုးဖြစ်နေတဲ့ဖောက်ပြန်မှုလေးတွေမျိုးမျိုးဖြစ်နေတဲ့လှုပ်တယ်ရွာတယ်ဒါလည်းဖောက်ပြန်တာပဲတလန်းချင်းတလန်းချင်းသွားတယ်ရွတ်လှုပ်သွားတယ်ငြိမ်သွားတယ်ဒါလည်းဖောက်ပြန်တာပဲရွေ့သွားတယ်ဖောက်ပြန်တာပဲပူလာတယ်ဖောက်ပြန်တာပဲအေးသွားတယ်ဖောက်ပြန်တာပဲကျဉ်လာတယ်ဖောက်ပြန်တာပဲနာသွားတယ်ဖောက်ပြန်တယ်အကြိုက်တယ်ဖောက်ပြန်တယ်နော်တကယ်တကအသားရည်လေးပေါ်မှာပါကလေးပေါ်မှာရောရောမောမောမောဖြစ်နေဒါလည်းမလှုပ်တာဒါလည်းဖောက်ပြန်တာရှင်းကနေဖင်းကနေဖြစ်တယ်ဒါလည်းဖောက်ပြန်တာပဲမီးမလဲဖြစ်တယ်ဖောက်ပြန်တာပဲနော်ဖောက်ပြန်တာအောင်သလိုအင်းသလိုတင်းသလိုဖြစ်တယ်ဒါလည်းဖောက်ပြန်တာခေါင်းထဲမှာကြိုက်သလိုလိုကြီးစီစီပါညာဒါတွေလည်းဖောက်ပြန်နေတာဘာတွေဖောက်ပေါ့ဖောက်ပြန်လို့ရုပ်တွေဖောက်ပြန်အ အဲယောဂဖောက်ပြန်တာစိတ်ကတိတာခံစားတာကဝေဒနာဩမအီမလဲနဲ့ဖြစ်နေတယ်ဒုက္ခဝေဒနာဩထိုင်လို့ကောင်းလိုက်တာဒုက္ခဝေဒနာဒီလိုကိုနော်ကောင်းတယ်မကောင်းဘူးလို့ခွဲခြားတိတာဒီပင်ဝေဒနာလို့မှတ်အဲ့ဒီတော့ဝိပဿနာရှုတဲ့အခါမှာသိရတဲ့တရား၃မျိုးတွေ့ပြီနော်ရုပ်ရဲ့စိတ်ရဲ့ဝေဒနာရဲ့အဲ့ဒီတရား၃မျိုးကတော့ရင်ဘာကုန်မှတိပိစရာမလိုဘူးပုံမှန်တရားနဲ့ကြည့်နေစရာမလိုဘူးတွေ့နေရင်လည်းပဲဖြောက်ပလိုက်နော်အာယုံနဲ့မှပုံမှန်တရားနဲ့တွေ့နေဖြောက်ပလိုက်သဘောကိုကြည့်သဘောကိုကြည့်သဘောကိုကြည့်ဒီတော့ကြည့်ရမှာကရုပ်ရဲ့စိတ်ရဲ့ဝေဒနာရဲ့မြင်ရမှာကအနိစ္စဒုက္ခအနတ္တဘလို့နဲ့သိမလဲဉာဏ်နဲ့သိဒါပဲဝိပဿနာဆိုတဲ့လုပ်ငန်းမှာရှိချင်းရင်เนาะအကြည့်ခံရဲ့ကြည်လာရဲ့မြင်ရမယ်အမြင်ရဲ့အကြည့်ခံကရုပ်ရဲ့စိတ်ရဲ့ဝေဒနာရဲ့ကြည်ရမှာကအသိဉာဏ်ဉာဏ်ဆိုတဲ့နေရာမှာတတိလည်းပါတယ်သမာဓိလည်းပါတယ်ပညာလည်းပါတယ်ဒါသမာဓိမဂ်ကင်သုံးပါးနဲ့ပညာမဂ်ကင်နဲ့ပါအလုံးမောလမဂ်ကင်၅ပါးလို့ခေါ်တယ်တတိလေးနဲ့ကြည်၊သမာဓိလေးနဲ့စိုက်တာ၊ပညာလေးနဲ့ဆုံးဖြတ်။တတိလေးနဲ့ကြည်၊သိပေ၊သမာဓိလေးနဲ့စိုက်တာ၊ပညာလေးနဲ့ဆုံးဖြတ်။ယောဂိုလ်ယောပါပဲလို့ဆုံးဖြတ်ပုပ္ပတ္တဘာမပါစေနဲ့မပါစေနဲ့ဝရဏကိုဝရဏပါပဲလို့ဆုံးဖြတ်ပုပ္ပတ္တဘာမပါစေနဲ့မပါစေနဲ့စိတ်ကိုစိတ်ပါပဲလို့ဆုံးဖြတ်ပုပ္ပတ္တဘာမပါစေနဲ့မပါစေနဲ့ငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါလည်းမဆိုင်ဘူးဘလောက်ပဲနာနာဘလောက်ပဲကျင်ချင်းဟာတာငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါလည်းမဆိုင်ဘူးငါပူနေစရာဘာမှမရှိဘူးသူပါသူနာကျင်တာမနာကျင်တယ်အဲ့ဒီလိုကိုခံယူချက်အနေနဲ့ထားပြီးတော့ကြည့်ရမယ်ဟောဘာမြင်အောင်ကြည့်ရမှာလဲအနိစ္စဒုက္ခအနတ္တဒီချက်မှတ်တာနော်ဘယ်သူကိုကြည့်ရမှာလဲရုပ်ရဲ့စိတ်ရဲ့ဝေဒနာရဲ့ဘယ်လိုနဲ့ကြည့်ရမှာလဲတတိရဲ့သမာဓိရဲ့ပညာဘာမြင်အောင်ကြည့်ရမှာလဲအနိစ္စဒုက္ခအနတ္တဒါဝိပဿနာအခြေခံပဲနော်ဘလို့ပဲမဆိုစတတ်တည်ဖြစ်စေမတတ်တည်ဖြစ်စေတွေးကြောင်ရှိတည်ဖြစ်စေမရှိတည်ဖြစ်စေဒီသဘောသိရင်ကြည့်ထားရမယ်နော်ဘုန်းကြီးတို့ကပြောနေတာကစတတ်တဲ့ပုဂ္ဂိုလ်ကိုဒါရည်ရွယ်ပြီးပြောနေတာမဟုတ်ဘူးစမတတ်တတ်ဝိပဿနာအခြေခံရှိရှိမရှိရှိကြည့်တတ်ရမယ်နေ့ကဘုန်းကြီးတို့ပြောပြနေပြနေတာအဲဒီတော့ဘာကိုကြည့်ရမှာလဲရုပ်ရဲ့စိတ်ရဲ့ဝေဒနာရဲ့ဘယ်လိုနဲ့ကြည့်ရမှာလဲတတိရဲ့သမာဓိရဲ့ပညာရဲ့ဘယ်လိုမြင်ကြည့်ရမှာလဲအနိစ္စဒုက္ခအနတ္တဒါလေးကိုပုံစံမှတ်ထားပါနော်အဲဒီလိုမြင်ကြည့်တဲ့အခါကျတော့အနိစ္စမြင်ရင်လည်းဉာဏ်နဲ့သုံးမျိုးမြင်တယ်ဒုက္ခမြင်လည်းဉာဏ်နဲ့မျိုးမြင်တယ်အနတ္တမြင်လည်းဉာဏ်နဲ့မျိုးမြင်တယ်လို့မှတ်အနိစ္စဆိုတာဘာပြောတာလဲပြက်ပြက်သွားတာကိုပြောတာအာမရှိဘူးပြတ်သွားပြီပြတ်သွားပြီပြတ်သွားပြီဒါအိဋ္ဌမြင်နေခေါ်တယ်အဲဒီတော့ပြတ်နေခြင်းတွေပင်လည်းရင်ကိုယ့်ကိုစိတ်ဆင်းရအောင်လုပ်နေတာပဲဖြစ်လိုက်ပြတ်လိုက်ဖြစ်လိုက်ပြတ်လိုက်ဖြစ်လိုက်ပြတ်လိုက်ဆိုတော့နှိမ့်ဆက်တတ်တဲ့သဘောရှိတယ်လို့ခေါ်တယ်ကိုယ်ကခိုင်နေမြဲတယ်ထင်လို့ကြည့်လိုက်တယ်ဒုက္ခခံတာမြဲတာမရှိဘူးအမြဲတမ်းနှိမ့်ဆက်ပြတ်နေတယ်ဒါကြောင့်မလို့ဒုက္ခအဲဒီဖြစ်နေတဲ့သဘောဝတရားကလေးတွေအားလုံးသည်ကိုယ်ပိုင်သလားမပိုင်ဘူးငါနဲ့ဆိုင်သလားမဆိုင်ဘူးငါကဟုတ်သလားမဟုတ်ဘူး။နော်။ဒါကြောင့်မလို့ဘယ်လိုသဘောတရားလေးပဲပေါ်ပေါ်စိတ်ထဲမှာဘယ်လိုခံယူချက်ထားမလဲ။ငါမဟုတ်ဘူး၊ငါဥစ္စာမဟုတ်ဘူး၊ငါနဲ့မဆိုင်ဘူး။ဒါကခံယူချက်နောက်တစ်မျိုးတိုးသွားပြီ။နော်။အစားကပြန်ပြောမယ်။ဘယ်လိုကိုကြည့်ရမှာလဲ။ရုပ်ရဲ့စိတ်ရဲ့ဝေဒနာရဲ့။ဘယ်လိုနဲ့ကြည့်ရမှာလဲ။တတိရဲ့သမာဓိရဲ့ပညာ။ဘာမြင်အောင်ကြည့်ရမှာလဲ။အနိစ္စဒုက္ခအနတ္တခံယူချက်ဘယ်လိုထားရမှာလဲငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးဒါတော့ပြန်ပြောမယ်ဘာကိုကြည့်ရမှာလဲရုပ်ရဲ့စိတ်ရဲ့ဝေဒနာဘာနဲ့ကြည့်ရမှာလဲတတိရဲ့သမာဓိရဲ့ပညာဘာမြင်အောင်ကြည့်ရမှာလဲအနိစ္စဒုက္ခအနတ္တဘယ်လိုခံယူချက်သဘောထားကြည့်ရမှာလဲငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးအဲ့ဒီပုံစံမျိုးလေးနဲ့စမ်းပြီးတော့ကြည့်ကြည့်ပေါ့နော်အဲ့ဒါဆိုဝိပဿနာလုပ်ငန်းအဆင်ပြေလာပါလိမ့်မယ်အခက်အခဲရှိလာရင်လည်းနောက်တစ်နေ့ကျတော့နောက်တစ်မျိုးထပ်ပြောတာပေါ့ကြည့်ဒီနေ့တော့နိုင်စီလို့ဒါလေးပေါ်တော့ကြအောင်ဆို ေးကြမှာချမ်းသာစွာပြည့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိရတဖွဲ့တင်တဲ့အောင်ပြုစုဆောင်ရှားထပ်ပံနိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။